ဟုတ်ကဲ့ဆရာတို့ရဲ့ဒီအင်ဒိုနီးရှားနိုင်ငံလေးလာရေးခီးစဉ်ကဘယ်လိုရွေးချက်နဲ့ပါလဲရှင
်ဟို FES ဆိုတာရှိတယ်လေဟို German NGO တခုပေါ့နော်သူကနေပြီးတော့ sponsor လုပ်တယ်ပေါ့ဗျာအင်ဒိုနီးရှားနိုင်ငံရဲ့ democratic transition ပေါ့နော်အဲ့ဒါကိုကျွန်တော်တို့လေ့လာရေးသွားတာပါနောက်တခါဒီ Aceh နဲ့ဒီ Jakarta နဲ့ကနှစ်30လောက်တကယ် big fighting ဖြစ်ခဲ့တာဟုတ်နောက်ပိုင်းကျတော့သူတို့ negotiation ဘယ်လိုလုပ်ပြီးတော့မှမှဒီ peace process ကိုဖြတ်သန်းမလဲပေါ့ဗျာအဲ့ဒါတွေကိုကျွန်တော်တို့သွားပြီးတော့ဟိုလေ့လာရေးပတ်လုပ်ပ
ါဟုတ်ကဲ့ဆရာတို့ရဲ့အဲ့ဒီခီးစဉ်အတွင်းမှာဘယ်သူတွေနဲ့ဆရာတို့တွေ့ဆုံဖြစ်ပါလဲရှင
်တင်းဖွဲ့ဒီတော်တော်များများတွေ့တယ်ဒုတိယဗိုလ်ချုပ်ကြီးအငိမ့်စားပေါ့နော်တွေ့တယ်နောက်ကျွန်တော်ဒုသမရခေါင်းယူဆော့ဆိုတာလေအဲ့ဒါတွေလည်းတွေ့တယ်ဗျနောက်တစ်ခါကျွန်တော်အာချီရဆိုလို့ရှင်ပါတီကောင်းဆောင်ပေါ့အဲ့ဒါတွေလည်းတွေ့တယ်ဗျတော်တော်များတယ်နောက်တစ်ခါကျွန်တော်တို့အရင်နိုင်ငံသားကြီးဝန်ကြီးဟောင်းလေးတွေ့ရတယ်ဗျ။အဲ့ကတော်ကြီးတော်တော်များများက lecturer ဆီပေါ့နော်။အဲ့ဒါတွေလည်းကျွန်တော်တွေ့ပါတယ်ဗျ
။သူတို့ ਨੇ ဘာတွေများဆွေးနွေးပြပါလဲရှင
်။အခုကတော့ဗျာဟိုသမရကြီးအနေနဲ့ကလည်းအတော်ကိုထင်ရှားတဲ့ပြည်ပြည်တော်လှန်မှုတွေလှုပ်ထားပြီးပြီလေ။လှုပ်ထားပြီးတယ်ဆိုတော့ကျွန်တော်တို့ဒီတစ်ခေါက်ကတော့ပြောရရင်တော့ဗျာကျွန်တော်မှာ stress တို့ tension ဆိုပိတ်မရှိတော့ဘူးပေါ့ဗျာ။နောက်သူတို့ကလည်းကျွန်တော်တို့ရဲ့ပြည်ပြည်တော်လှန်မှုတွေတော်တော်များများကိုသိထားပြီးပြီဗျာ။ဒီတပိရဲ့ခါကြတော့တော်တော်လေးကိုသူတို့နေရလဲဘူလူလာလာနေပေါ့ဗျာဟိုပန့်ပိုးပြီးကိုအရှင်းလေးရှိနေဗျာအမြင်နေရတော့ကျွန်တော်ကြည့်တော့ကတော့တော်တော်ကိုရှင်းသွားကြပြီဗျာကျွန်တော်ရဲ့ပြုပြင်ပြောင်းလဲမှုတွေကတကယ် authentically ကျွန်တော်တို့ကပြောင်းသလားနောက် cosmetically ကျွန်တော်ပြောင်းသလားပေါ့ဗျာအဲ့ဒါတွေလည်းကျွန်တော်ပြောပြပေးပါတယ်ဥပမာဖြင့်အလားအမတန်တူတော့တဲ့အချိန်ကာလအတွင်းမှာပေါ့ဗျာဒီဝန်ကြီးဦးအောင်ကြည်နဲ့တော်ကောင်းစုကြည်တို့တွေ့ကြတယ်တွေ့ကြတဲ့အချိန်မှာအရင်တုန်းကဆိုလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့ result တစ်ခုကျွန်တော်ထုတ်မပြနိုင်ဘူးပေါ့ဗျာအခုကျတော့ကျွန်တော် joint statement တွေထုတ်ပြနိုင်တယ် first joint statement ဆိုလို့ရှိရင်ဟာလာမတူတာတွေကိုခဏပြဖယ်ထားမယ် today ကိစ္စရာတွေကိုကျွန်တော်အာရုံထားပြီးလုပ်လုပ်ကြရမယ်စသည်အချင်းပေါ့ဗျာဒါဆိုရင် job result တစ်ခုရတယ်ပေါ့နော်နောက်မင်းများမကြခင်မှာပေါ့သုံးပတ်လောက်ကာလမှာဒုတိယချိန်ထပ်တွေ့တယ်အချက်လေးချက်ပေါ်မှာtrain statement ထုတ်သွားတယ်အဲ့ဒီခါကျတော့ကျွန်တော်တို့ပို့ပြီးတော့ပေါ့ဗျာဒီနေရာဒီမှာတော့ငါတို့သဘောတူညီကြပါပြီဆိုတဲ့ပုံစံကိုပြနိုင်တယ်။နောက်သုံးပတ်လောက်ကြာမှာပဲပေါ့ဗျာ။သမားကြီးနဲ့တော်ဆန်းကြည့်နေတွေ့တဲ့အခါမှာတော့ဟိုတော်ဆန်းစုကြည်ရဲ့ comment ကိုကျွန်တော်တို့ကပြန်လေ့လာတဲ့အခါမှာသူအကောင်းကြီးဒီနေ့ပါတယ်။နောက်သမားကြီးရဲ့ political will ရလဲဟလာပြည်ပြည်ပေါင်းလွှမ်းမှုလူချင်းနဲ့ feedback တွေသူတွေ့ရပါတယ်ဆိုတဲ့ဒီဆရာကြီးပေါ့ဗျာ။အဲ့ဒါတွေကကျွန်တော်ကသူပြောပြလိုက်လေ။ကျွန်တော်တို့ပြည်ပြည်ပေါင်းလွှမ်းမှုကတကယ်ဟုတ်တလားမဟုတ်ဘူးလား။အခုလေကျွန်တော်အင်ဒိုနီးရှားမှာရှိတဲ့အချိန်မှာလည်းကျွန်တော်တို့ပြည်ထောင်စုဝန်ကြီးဦးအောင်ကြည်နဲ့တောင်းဆိုစီကိုထပ်ပြီးခဲ့တယ်။ကျွန်တော်ဟိုမှာရှိတဲ့အချိန်မှာပဲဦးတန်ကိစ္စဒီ project ကချက်အသွားပြီးပြီပေါ့နော်။ဒါဆိုရင်ကတော့တမလားကဒီမိုကရေစီနီးနဲ့တက်လာတဲ့အစိုးရပြီးဟလာပြည်သူရဲ့အတန်ကိုပြန်နှောက်ထောင်းတဲ့ဆိုတော့ reflect ဖြစ်စေပါတယ်ပေါ့။ဒါလေးတွေကျွန်တော်ရှင်းပြတယ်ပေါ့ဗျာ။အများကြီးလက်ခံကြပါတယ်
။ဟိုနိုင်ငံရေးကျသားလွတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့တို့မေးမြန်းတာမျိုးရှိပါလားရှင
်။အဲတို့ဒါလေးနည်းနည်းပါမေးပါလေ။ဒီမျိုးလဲကျွန်တော်တို့မကြာခဏအမိခံပါလေအဲ့ဒီအာကိုလဲကျွန်တော်ဖြေပါလေဗျဖြေတယ်ဆိုတော့ဒီနေ့ပေါ့နော်တကယ်နိုင်ငံသားမှာပါမှာဗျာနေ့15နှစ်နဲ့20လောက်ညမာပြည်နဲ့ကွဲကွာသွားတဲ့သူတော်မှကျွန်တော်တို့နေလူတွေနဲ့ပြန်ပြီးတော့ကျွန်တော်တို့ welcome လုပ်ထားတယ်ဆိုရင်ဖြေတယ်မှာရှိနေတဲ့ဟလာအချင်းသားတွေကိစ္စရပေါ့ဗျာအဲ့ဒါဟာသူတို့ရဲ့အနာဂတ်လို့ကျွန်တော်ညွှန်မှန်းပြီးကြည့်လို့ရပါတယ်လို့ကျွန်တော်ဖြေဘူးတယ်လေ
ဟုတ်ကဲ့ဒီနိုင်ငံရေးချင်းသားတွေလွတ်ပေးကဘယ်လောက်ဖြစ်လာနိုင်မလဲဆရာ
ကျွန်တော် decision maker ကျွန်တော်ကမဟုတ်ဘူးလေเนาะ decision maker ဆိုရင်တောင်မှ decision တခုချပြီးမှပဲသူဖြေမှာပေါ့เนาะအဲ့ဒါလေးတော့ကျွန်တော်နားလည်ပြီးပါဗျာ
ဒီအင်ဒိုနီးရှားနိုင်ငံကိုမှလေ့လာရေးခီးထွက်ပြရတယ်ဆိုတာဆရာဘာကြောင့်ပါလဲရှင
့်အဲ့ဒါကလည်းကျွန်တော်တို့အကြောင်းလေးရှိပါတယ်ကျွန်တော်တို့က process အတွင်းမှာရှိနေတာပေါ့ပြည်ပြင်ကြောင်းတဲ့ကာလအတွင်းမှာရှိတာပေါ့ဆိုတော့ပြည်ပြင်ကြောင်းတဲ့ကာလကိုဟာလာပြိမကြပြန်မှလွန်ခဲ့တဲ့အင်ဒိုနီးရှားပေါ့ဗျာပုံနေပေါ့အဲ့ဒီဟာလေးကိုကျွန်တော်သွားလေ့လာတာပါ။နောက်မကြာခင်မှာဆိုလို့ရှိရင် democratic ကျင့်စဉ်တွေကိုပေါ့ဗျာ။ကောင်းကောင်းကျင့်သုံးသွားပြီးတဲ့တကယ် democratic နိုင်ငံတွေကိုကျွန်တော်သွားဖို့ရှိပါတယ်။အဲ့ဒီကြရင်တော့ကျွန်တော်တို့ကလည်းဒီမှာကဟလာအပြောင်းလဲ transition တစ်ခုကိုကျွန်တော်လည်းကြော်ဖြတ်ပြီးပြီပေါ့။အဲ့ဒီခါမှာလည်းဟိုဘက်က fully ဟလာ democratization ကိုလို့လုပ်တယ်လေပေါ့။ဒါလည်းကျွန်တော်တို့သွားဖို့အစီအစဉ်တော့ရှိပါတယ်ဗျာ။
ဟုတ်ကဲ့။ဆရာရဲ့ဒီခီးစဉ်ကနေပြီးတော့ထူးထူးခြားခြားတွေ့ကြုံခဲ့ရတာတွေများဟိုသိလို့ရမလားရှင့်။
transitioning period ကိုသူတို့ဘလို့ဖြတ်တန်းခဲ့တယ်ပေါ့ဗျာဒီနေ့ဆိုရင်ကျွန်တော်တို့ဒီအင်ဒိုနီးရှားကိုအာဆမာဟလာဒီမိုကရက်တစ်နိုင်ငံဆိုပြီးတော့ဟိုတကဘာလုံးကသတ်မှတ်လိုက်ပြီပေါ့အဲ့ဒီ process ကိုရောက်သွားအောင်လို့သူတို့ဘလို့ဖြတ်တန်းခဲ့တယ်ပေါ့ဗျာဒါတစ်ခုပေါ့နောက်တစ်ခုကကြတော့ကျွန်တော်အာချီနဲ့ဒီဂျကာတာအစိုးရနဲ့ကနှစ်30လောက်ကျွန်တော်ပဋိပက္ခတော်လေးကြီးခဲ့တာဟုတ်ဗျာ ကြီးခဲ့တဲ့အခါကျတော့ဒီနှစ်ခုကငင်းညာရေးဆွေးနွေးပွဲအလားဘယ်လိုဖြတ်သန်းခဲ့လဲဘယ်လိုအပြည့်အစုံတွေလုပ်သွားကြလဲပေါ့ဗျာဒါလေးတွေကျွန်တော်တော်လေးလေးလာခဲ့လိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံရဲ့အပြောင်းလဲပုံမှာပေါ့လေဆရာအနေနဲ့ဟိုဘယ်လိုများသုံးသပ်ပါလဲရှင
်ကျွန်တော်လည်းဟိုမှာ press မှာလည်းကျွန်တော်ပြောခဲ့တယ်ဗျာတခုကောင်းတာကဟိုဖြတ်သန်းမှုချင်းတော့မတူကြဘူးပေါ့ဗျာအဲကျွန်တော်တို့ရဲ့ပုံစံက top down change ဖြစ်နေတယ်ဗျာ top down change ရဲ့သဘောကတော့ဟိုပုံပြီးမြန်ဆန်တာပေါ့ဟိုကောင်းတာပေါ့ကျွန်တော်တို့ဟိုမှာလည်းပြောခဲ့တာကဗာလဲဆိုပဲလို့ရှိရင်ကျွန်တော်တို့ဒီအင်ဒိုနီးရှားမှာအချို့လေးတွေမှာကကျွန်တော်တို့အမှားလေးတွေတော်လေးရှိခဲ့တယ်လीကျွန်တော်တို့လည်းဒီမှာကနံပါတ်1သေချာတာကတော့ဒီမိုကရက်တစ်ကိုပွားမယ်ဆိုတော့သေချာသွားတာပေါ့ဗျာဘယ်သူတော့လဲအဲ့ဒီပေါ့အမှားလေးတွေမပေါအောင်ပေါ့ဗျာအဲသူတို့စီမှာလာဗာဒီအခက်အခဲတွေရှိခဲ့တယ်လေအပြည့်အစုံတွေဗာဒီရှိလဲပေါ့နော်ခုနိုင်ငံ transitioning မှာပေါ့ဗျာဒီအမှားလေးတွေနည်းအောင်ပေါ့နော
်ဆရာရဲ့ဒီခီးစဉ်တွေ့ကြုံကနေပြီးတော့မြန်မာနိုင်ငံမှာအပြောင်းလဲအတွက်ကိုဘယ်လိုအကြံပြုတင်ပြဖို့များရှိပါလဲရှင့
်အဲရှိပါတယ်ဟိုတချို့ဘိုင်းကလည်းပြောလို့ရတာပေါ့နော်တချို့ဘိုင်းကြောင့်လည်းကျွန်တော်တို့ပြောလို့မရတာရှိတာပေါ့ဥပမာအဖြစ်ကတော့ကျွန်တော် negotiation ပေါ့ဗျာမအားချီမှာဆိုခဲ့လို့ရှိရင်ဟလာအားချီရနေပြီးတော့ကျွန်တော်လွတ်လပ်ရေးမတောင်းတော့ဘူးပေါ့နောက်တော့လည်းအားချီကိုတော့ခံစားခွင့်တစ်ခုပြန်ပေးတယ်ပေါ့အဲ့ဒီညှိနှိုင်းတဲ့ကိစ္စရလေးတွေကတော့ကျွန်တော်တို့ဟိုကောင်းတဲ့မှာပေါ့နော်ဟို negotiate ရရှိတဲ့ idea တော့ရှိတာပေါ့ဗျာဒါလည်းနည်းနည်းလေးဟို innovative လို့ပြီးတော့မှဟာလာပြန်တင်ပြနိုင်တဲ့ idea လေးတွေလည်းကျွန်တော်ရခဲ့ပါတယ်ဗျ။အဲအဓိကတော့ဟို negotiation ပဲဗျ။ negotiation မှာတော့ကျွန်တော်တို့ကတစ်ဖွဲ့နဲ့တစ်ဖွဲ့ကတော့ကျွန်တော်ထင်တယ်ထပ်တူတော့မကြတော့ဘူးဗျ။သို့တော့လည်းဟို basic platform ပေါ့စဉ်းစားပုံစဉ်းစားနည်းပေါ့ဗျ။ဟာလာ negotiation ဘယ်လိုလုပ်မလဲပေါ့ဗျ။ဘာပေးပြီးဘာပြန်ယူမလဲပေါ့ဗျ။ဟာလာအဓိကကျွန်တော် basic ကတော့ဒီကြားဒီနေ့ခွဲခွဲလို့တောက်ဆုပ်ခွင့်တော့ဒါတော့မရှိနိုင်ဘူးပေါ့ဗျာဒါတော့နှုတ်မွင်လည်းပြည်တော်ကြီးရောက်ကြွယ်သွားပါမှာဟုတ်သို့တော့လည်းဟာလာသူနေမြေလိုက်နောက်တကသူ့ရဲ့အင်အားလိုက်အဲ့ဒီပုံမှာတော့ကျွန်တော်အပြည့်လေးတော့ adjustment လေးတော့တွားရှိမှာပေါ့နော
်ဟုတ်ကဲ့ဟိုဒေါက်တာဦးနေစင်လက်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်